မလေးရှားနိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းနယ်စပ်ရလားခရိုင်ထဲမှာနယ်ပြင်ရှင်းလင်းရေးလုပ်နေပြီးတရားမဝင်နေထိုင်တဲ့သူတွေကိုစစ်ဆေးတဲ့အခါမှာထွက်မပြေးကြဖို့နဲ့အသာတကြီးအစ်စ်ဆေးခံကြဖို့ထိုင်းစစ်တပ်ကတတိပေးထားပါတယ်။နိုဝင်ဘာလ5ရက်နေ့ကခွဲထွက်ရေးအင်အားစုတွေကဝင်ရောက်ပစ်ခတ်ခဲ့လို့ပြည်သူစစ်တပ်ဖွဲ့ဝင်တွေနဲ့အတူမိသားစုဝင်တွေပါစုစုပေါင်း15ယောက်တိုက်ဆုံခဲ့ပြီးတဲ့နောက်အခုလိုနယ်မြေရှင်းလင်းရေးစတင်နေတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းကခွဲထွက်ရေးအင်အားစုတွေဟာရလားခရိုင်အတွင်းကစတောင်မြို့နယ်လမ်းဖရာကျေးရွာကိုဝင်ရောက်ပြီးပြည်သူစစ်တပ်ဖွဲ့တွေနဲ့မိသားစုဝင်15ဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တာပါ။ဒီဖြစ်ရပြီးထိုင်းစစ်တပ်ရဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့တွေဟာနေမြေပိတ်ဆို့ရှင်းလင်းရေးတွေလုပ်ခဲ့ကြပါတယ်။စတောင်ရလားဖတ်တနီစတဲ့ထိုင်းမင်းနယ်ဇက်ကကျေးရွာတွေမှာတော့အရေးပေါ်အမိန့်ထုတ်ပြန်ထားလို့တအိမ်ကျတအိမ်စင်ရှာပွေနေကြတဲ့စစ်ကြောင်းတွေကိုတွေ့ရင်ဆက်မပြေးကြဖို့အသာတကြီးအစ်စ်စေးခံကြဖို့နေမြေအာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အမှတ်လေးစစ်ဒေသမှူးဗိုလ်မှူးကြီးဖွန်ဆက်ဖုံစဝတ်ကတော့အခုလိုပြောဆိုသွားပါတယ
်။ဘာကိုကြအောင်လဲဆိုတော့ပัญหาของหน่วยที่อ่อนแอถูกมั้ยครับชรบชาวบ้านธรรมดากลางวันทํางานคือก็มาเสียสละอาวุธตัวนี้ก็มาทําร้ายเพื่อนเลย
တောင်ပိုင်းကခွဲထွက်ရေးအင်အားစုတွေဟာလုံခြုံရေးအားနည်းတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်မဆိုင်တဲ့ပြည်သူတွေပါတေဆုံးကြရပါတယ်။အဲဒါကြောင့်ထိုင်းတောင်ပိုင်းကမြို့နယ်တချို့မှာအရေးပေါ်အခြေအနေထုတ်ပြန်ပြီးနေမြေရှင်းလင်းရေးလုပ်နေပါတယ်။တက်ဆိုင်ရာရွာတကြီးတွေကအဲ့ဒီနေမြေမှာရှိတဲ့နေထိုင်နေသူတွေရဲ့စည်ရင်းကိုပေးရပါမယ်။စစ်တပ်ကစစ်ဆေးတဲ့အခါမှာလည်းအပါတကြီးစစ်ဆေးခံရပါမယ်။စစ်တပ်ကလုံခြုံရေးကင်းလဲတဲ့အခါမှာဘယ်သူပဲဖြစ်ဖြစ်ထွက်မပြေးကြဖို့လိုပါတယ်။တတ်မှတ်ထားတဲ့အချိန်လေးမှာအပြင်မထွက်ကြဖို့လိုပါတယ်။တောင်ပိုင်းခွဋ်တွေအင်အားစုတွေနဲ့လွဲမှားပြီးပြစ်ခတ်မိမှဆိုလိုပါဆိုပြီးပြောဆိုသွားတာပါထိုင်းတောင်ပိုင်းမှာတန်တရားရှိသူလူ10ဦးထက်မနည်းကိုလည်းထိုင်းစစ်တပ်ကဖမ်းဆီးပြီးစစ်ဆေးနေပါတယ်ထိုင်းတောင်ပိုင်းမှာတော့မလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလည်းရှိနေတာပါတချို့ကတော့နိုင်ငံကူးလက်မှတ်တတန်းကုန်နေတဲ့သူတွေဟာလည်းတရားမဝင်ဖြစ်နေတာတွေလည်းရှိနေကြောင်းရှေ့ပြောင်းလို့သမားအခွင့်ရေးခွန်ရဲရဲ့ခိုင်ရန်ညွတ်နယ်တာဝန်ခံဥပယီကအခုလိုပြောပါတယ်
ကျွန်တော်ဒီဆရာဆန်နဲ့အထောက်အထားမရှိတဲ့သူတွေကဘယ်သူရှိမလဲဆိုလို့ရှိရင်အလုပ်ဖက်စာကုန်သွားတဲ့အလုပ်သမားတွေနောက်ပြီးတော့ဗီဇာတက်တက်မဆက်လက်ရတဲ့အလုပ်သမားတွေအဲ့လိုအနည်းအကျဉ်းတော့ရှိတယ်ကြ။ဟုတ်ကဲ့။ဘာဖြစ်လို့ဆိုသူတို့ကပမာအထောက်အထားမရှိတဲ့အခါအလုပ်လုပ်လို့မရဘူးလေ။နောက်ကဖက်မရှိဘူး
။ထိုင်းနေနယ်ဇက်မှာ2019ခုနှစ်အတွင်းမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာ8000လောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ထိုင်းမလေးနယ်ဇက်ကရာဘာတော်တွေတဘာဝတစ်တော်တွေအတွင်းမှာလူပွဲစားတွေကထားခဲ့တဲ့မြန်မာနိုင်ငံသားတွေလည်းရှိခဲ့ပါတယ်အခုလိုမျိုးအရေးပေါ်ကာလမှာတော့ဘယ်သူပဲဖြစ်ဖြစ်ထိုင်းစစ်တပ်ကတွေ့တဲ့အခါမှာစစ်ဆေးတာကိုလက်ခံဖို့နဲ့ကြောက်လန့်ပြီးထွက်ပြေးတာတွေမလုပ်ဖို့အတွက်ထိုင်းစစ်တပ်ကသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်